ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပွားစေတဲ့ကိုရိုနာဗိုင်းရပ်စ်စတင်ခဲ့တဲ့တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုမကြခင်ကလာရောက်တဲ့တရုတ်နိုင်ငံသားတွေကိုအထူးသတိထားစောင့်ကြည့်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးမှုတွေကပြောပါတယ်။စီးပွားရေးလုပ်ငန်းနဲ့ပြည်တွင်းဝင်လာတဲ့တရုတ်နိုင်ငံသားကတော်များနေပြီးအခုလိုဝင်လာသူတွေနဲ့ပတ်သက်လို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့ဒေသခံတွေဘက်ကသိပြီးတော့မကြေနပ်ကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမြန်မြန်တင်ပြထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရတယ်လို့တန်လျာနဲ့ရန်ကုန်ဝေပါကီကူးစက်ရောဂါအထူးကစေရုံမှာအတွင်းလူနာအဖြစ်ပထမဆုံးစောင့်ကြည့်ကူးတာပေးခံရသူဟာတရုတ်နိုင်ငံသားတဦးဖြစ်နေတယ်လို့နောက်ထပ်တန်လျာနဲ့စောင့်ကြည့်လူနာအဖြစ်လည်းတရုတ်နိုင်ငံသားတဦးကိုထပ်မံတွေ့ခဲ့ရတာပါ။ဒါအပြင်ပြင်းထန်အဆုတ်ရောင်ရောဂါဖြစ်ပွားစေရကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတင်ခဲ့တဲ့တရုတ်နိုင်ငံကတရုတ်နိုင်ငံသားတွေလောကိစ္စနဲ့မြန်မာနိုင်ငံကျွမ်းလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနေကြတာကိုမြင်တွေ့ရတဲ့အတွက်ဒေသခံတွေကစိုးရိမ်နေကြပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဘက်ကငပြောချန်တွေ၊စကိုင်းတိုင်းကဖေးရဲစိုက်ကင်းတွေ၊ရန်ကုန်နဲ့မန္တလေးကစက်မှုဆောင်တွေ၊တချို့နယ်ကြောင်းနယ်ဒုဖော်ရီလုပ်ငန်းတွေမှာလုပ်ကိုင်နေတဲ့တရုတ်လုပ်ငန်းရှင်တွေကမြန်မာနိုင်ငံကိုပုံမှန်ဝင်ထွက်သွားလာနေကြတာပါ။
ဒီနေ့ကတော့ကျွန်တော်တို့ online မှာပို့ပြီးတော့အေးအဝေးစီးတာပေါ့နော်အဲ့ဒါစီးကြတော့ဒီနေ့လည်းပါအားလုံးကျွန်တော်တို့လည်းတက်မှာခြားလာတော့ဒီကုမ္ပဏီကတော့ဒီတော့ဒီစလီစရင်းတော့ဘူးဒီရဲ့တော့တော့တော့နော်ဂျမိုင်းနဲ့ပတ်သက်တဲ့ကြေညာလေးရှိသေးရှိနေတယ်ကျွန်တော်ကဒီကလက္ခဏာတွေ MP ကိုကျွန်တော်ဆက်ဆက်ထားတယ်ပေါ့
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာသိန်းမျိုးပြောသွားတာဖြစ်ပါတယ်တရုတ်နယ်နေပြည်တော်ဆက်ဆက်နေတဲ့ကချင်ပြည်နယ်ကံပိုင်ကြီးမြစကိတ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဂိတ်ခုနှစ်ခုနဲ့ရှမ်းပြည်ရှေ့ပိုင်းလာအိုနဲ့ထိုင်းမြစကဂိတ်လေးကိုစရဲမြစကိတ်တွေကပြည်တွင်းဝင်လာတဲ့ပြည်ပနိုင်ငံသားတွေအထူးသဖြင့်တရုတ်နိုင်ငံသားတွေရဲ့ကျန်းမာရေးအခြေအနေကိုစဉ်ဆက်မပြတ်စောင့်ကြည့်နေကြောင်းပြည်သူ့ကျန်းမာရေးဦးစီးမှုတွေကပြောပါတယ်။ကျွန်တ
ော်မြို့နယ်အစီအစဉ်မှာအချိန်ကကျန်းမာရေးဝန်ထမ်းတွေဟာအကြီးလက်ကျန်းမာရေးဌာနကြီးလက်ကျန်းမာရေးဌာနကွဲပြီးကျွန်တော်ဖြန့်ကျက်ချတာဖြစ်ပါတယ်။ယောဂါဒီဆောက်ချက်ကြည့်စီရင်ကိစ္စလေးဒါတွေကိုကျွန်တော်တို့နိုင်စင်ကိုတင်ပို့ခိုင်းထားပါတယ်
။ရှမ်းပြည်နယ်ရှိပိုင်းပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာမြင့်ကျော်ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဝင်လာရေးဒီတရုတ်နိုင်ငံသားတွေမှာဒီယောဂါပိုရှိမရှိအစိုးရကစောင့်ကြည့်စစ်ဆေးနေပေမဲ့တောင်ရှိသူတွေရဲ့လုပ်ကိုင်ဆောင်ရွက်နေမှုကိုတော့သိအားမရဘူးလို့စကိုင်းတိုင်းရမပင်မြို့နယ်တိုင်းစွတ်တော်ဘုဇက်လည်းတော့အောင်မေရီကပြောပါတယ
်။ကျွန်မကတော့သုံးသပ်ရမယ်ဆိုရင်တော့အများအားနည်းပါတယ်ဆံ။ဒီယောဂါကြောင့်သူတို့ကဒီမြန်မာနိုင်ငံဘက်ကိုများများတော့ကူးလာတဲ့သဘောရှိရပေါ့နော်။ဒီခရဲဆိုင်ချင်းတွေမှာလည်းတရုတ်တွေဝင်လာတဲ့ယောဂါတွေကအမှန်တကယ်ကတရုတ်ပြည်ကပါလာပြီဆိုရင်ခရဲဆိုင်ချင်းမှာကြတော့တာမန်အလုပ်သမားတွေနဲ့ဒီတရုတ်နိုင်ငံသားတွေလက်ပွန်းတရီနေတာဆံ။
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတစ်ကမ္ဘာလုံးမှာ2600ကျော်ရှိလာပြီးအဲ့ဒီအချိန်က2800ကျော်ကစိုးရိမ်ကြရတဲ့အခြေအနေပါတရုတ်နိုင်ငံတွင်သိဆုံးတာကအများဆုံးဖြစ်ပြီးဒီနေ့ဖေဖော်ဝါရီ4ရက်မနက်ပိုင်းထိ429ရောက်ရှိပါတယ်ဒီအပိုင်းတွင်ဆစ်လက်ပိုင်းမှာတရုတ်ဟောင်ကောင်မှာတရုတ်သိဆုံးခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးရဲ့နောက်ပိုင်းပြန်ကျန်းမာလာတဲ့သူကတော့600ကျော်ရှိတယ်လို့တရုတ်အစိုးရရဲ့သတင်းတွေမှာဖော်ပြထားပါတယ်